အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဘရော့ကလင်းကနေအိမ်တိုက်ခတ်မှာဇူလိုင်လကအသက်ခံခဲ့ရတဲ့မြန်မာနယ်ပွားသူနာပြုဆရာမဒေါ်ဂျီမာသိန်းရဲ့အမှုနဲ့ပတ်သက်လို့တန်တရားရှိသူအမျိုးသမီးတအူးနဲ့အမျိုးသားတအူးတို့ကိုဖမ်းဆီးနိုင်ခဲ့ကြောင်းနယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။အသက်23နှစ်အရွယ်အန်နီကာကက်ဆီနိုနဲ့သူ့ရဲ့ရီးစားဖြစ်သူအရှိနယူးယောက်မှာနေထိုင်တဲ့အသက်21နှစ်အရွယ်အလက်ဇန်ဒါအယ်ဘာဒါရိုကိုပြီးခဲ့တဲ့တောက်ကြနေ့ကချုံနောက်ထားမှုလူတက်မှုစတဲ့ဆွဲချက်နှစ်ခုတင်လိုက်ကြောင်းရဲကပြောပါတယ်။ Sunny Downstate ဈေးရုံမှာအလုပ်လုပ်တဲ့အသက်58နှစ်အရွယ်သူနာပြုဆရာမဒေါ်ဂျီမာသိန်းရဲ့အလောင်းကိုသူ့အိယာခန်းကဘီရိုထဲမှာအိယာခင်းနဲ့ထုတ်ပြီးထည့်ထားတာကိုဇူလိုင်လ21ရက်အစောပိုင်းမှာရဲကတွေ့ရှိခဲ့တာပါ။အဲ့ဒီရက်မတိုင်ခင်3ရက်ခန့်ကဒေါ်ဂျီမာသိန်းအလုပ်မလာစင်းတဲ့အတွက်လုပ်ဖော်ကင်ဘက်တဦးကရဲကိုအကြောင်းကြားခဲ့ရကနေနေအိမ်တိုက်ခန်းကိုရဲကတွားရောက်စစ်ဆေးရမှာအလောင်းကိုတွေ့ရှိခဲ့တာပါ။ဒေါ်ဂျီမာသိန်းအသက်ခံရမှုမှာသူတိုက်ခန်းမှာအတူလာနေခဲ့တဲ့ Sunny Downstate ဆေးရုံကသူနာပြုဖြစ်တဲ့ Anika Casino နဲ့ရီးစားဖြစ်သူတို့ကိုရဲဘက်ကတန်တရားရှိခဲ့ပြီးရှာဖွေဖမ်းဆီးခဲ့တာပါ။နယူးယောက်ရဲကဖမ်းဆီးထားတဲ့တန်တရားရှိသူအမျိုးသမီးကိုအရင်ကဒေါ်ဂျီမာသိန်းကကူညီတဲ့အနေနဲ့သူတိုက်ခန်းမှာလာပြီးနေဖို့ခေါ်ထားသူဖြစ်တယ်လို့ဒေါ်ဂျီမာသိန်းနဲ့ညီဆက်သူတွေကပြောပါတယ်။ဒါအပြင်တေဆုံးသူဒေါ်ဂျီမာသိန်းဟာစိတ်သဘောထားကောင်းမွန်ပြီးအေးစစ်စစ်ရှိသူတုံးဖြစ်တယ်လို့အိမ်ကြီးချင်းတွေကပြောပါတယ်ရှင်။